ဦးသိန်းတင်အောင်တို့ UDP ပါတီနဲ့ဒေါင်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံကြတယ်ကြားလို့ပါရှင
်။ဟုတ်ကဲ့ကျွန်တော်တို့ပါတီကနေကျွန်တော်ရဲ့ထွေသွင်းမှုဦးတောင်းဝင်းရဲ့ဘုလိုဆောင်ဖွဲ့ဝင်ဦးကိုကိုကြီးရဲ့၃ယောက်သွားတွေ့ပါတယ်။ကျွန်တော်တို့က၃ရက်နေ့မှာကျွန်တော်တို့ပါတီကထုတ်တဲ့ကြေညာချက်ကိုဒေါင်ဆန်းစုကြည်ကိုပို့ထားပါတယ်။ဒေါင်ဆန်းစုကြည်ရဲ့ကျန်တဲ့ဆွေးနွေးဆုံးသက်ချက်ကိုကျွန်တော်တို့ကရှားကျင်တဲ့အကြောင်းနဲ့အခုရရရင်ကျွန်တော်ပြည်တော်စုဒီမိုကရေစီပါတီကဒေါက်ဆန်းစစ်ကြီးနဲ့မြန်မာနိုင်ငံကြီးနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်ဆိုပြီးကျွန်တော်တို့ကစာပေးပို့ထားတော့အဲ့ဒါကိုလက်ခံတဲ့အနေနဲ့ကျွန်တော်တို့ခေါ်ယူပြေဆို
ဟုတ်ကဲ့ဒေါက်ဆန်းစစ်ကြီးနဲ့တွေ့ဆုံတဲ့အခါမှာဘယ်လိုအကြောင်းအရာတွေကိုများအဓိကထားပြီးတော့ဆွေးနွေးပါလဲရှင
်ကျွန်တော်တို့ပါတီတည်ဆောင်အားချင်းအကြောင်းရင်းနဲ့ရွေးကောက်ပွဲဝင်အားချင်းအကြောင်းရင်းကိုကျွန်တော်တို့ပါတီကအထွေထွေအကြောင်းရင်းကဒေါက်ဆန်းစစ်ကြီးကိုရှင်းပြပါတယ်
ဦးသိန်းတရားတို့တင်ပြတာတွေကိုဟိုဒေါက်ဆန်းစုကြည်ကရောဟိုဘလို့ပြန်လည်ဆွေးနွေးပါလဲရှင
်အဓိကကတော့ဒေါက်ဆန်းစုကြည်ဒီနေ့ကျွန်တော်တို့ကိုဆွေးနွေးလိုက်တာတော့ဒေါက်ဆန်းစုကြည်နေနဲ့ပေါ့နော်မြန်မာဒီမိုကရေစီရေးမှာမြန်မာဒီမိုကရေစီအဖွဲ့ချုပ်ကိုပဲကိုစားပြုပြီးတော့အဲ့ဒီကအထွေထွေတွင်းမှုတရားအနေနဲ့ပေါ့ဗျာပါတီနိုင်ငံရေးကိုသူဆက်လုပ်မယ်ဆိုတဲ့အကြောင်းကျွန်တော်တို့အခိုင်အမာပြောပါတယ်အဲ့လိုဆိုတော့တချို့ပြည်သူတွေကလည်းသူ့ကိုမေးတယ်တဲ့ဒေါက်ဆာစစ်ကြည်နေတယ်ပေါ့လေ NLD ပါတီရဲ့ခြေထွေးမှုမဟုတ်ဘဲနဲ့အမျိုးသားဒီနိုင်ငံရေးခေါင်းဆောင်တယောက်အနေနဲ့တော့ရက်တီတီလုတ်ပါလားလို့သူကြံကြံနဲ့ပြေးကြမေးကြတယ်ဒါပေမဲ့သူကဒီမိုကရေစီခြေကံဆိုင်ရင်ဆိုင်ရုံးအင်းနဲ့ညီအောင်ဆိုလို့ရှိရင်သူကဒီပါတီတစ်ခုရဲ့မှာဝင်ပြီးတော့ပေါ့နော်တာဝန်ရှိတဲ့လူတယောက်အနေနဲ့ဝင်လုတာပို့ပြီးတော့ဒီစနစ်ချတဲ့အတွက်ကြောင့်မလို့သူကပါတီနိုင်ငံရေးမှာပဲကြည့်ဒီဆက်လုပ်မယ်လို့အဲ့ဒါတစ်ချက်ပြောပါမယ်ဒုတိယချက်ကတော့ဒီဘာရေးဖိတ်ဆို့မှုနဲ့ပတ်သက်ပြီးတဲ့သူကကျွန်တော်တို့ရဲ့သဘောထားတွေကိုလည်းဒီကြေညာချက်မှာလည်းဖတ်ရတယ်နောက်တစ်ခါကျွန်တော်တို့ရဲ့အသံလင်းဌာနရဲ့ဖြေဆင်းမှာလည်းဒီကြားရပါတယ်တဲ့သူတို့အနေနဲ့ကတော့တဲ့ဒီဘာရေးဖိတ်ဆို့မှုအပေါ်မှာသုံးသပ်ထားတာကတော့အနောက်နိုင်ငံကဖိတ်ဆို့ထားတဲ့နိုင်ငံကြီးရဲ့တန်တမာနေနဲ့လည်းသူဟိုတွေ့ဆုံပြီးတော့မင်းမျက်နှာလေးရှိပါတယ်တဲ့နောက်တစ်ခုကဒီမှာပြည်သူပြည်သားတွေပေါ်မှာဒီဆိုင်ကျင်တဲ့ပတ်သက်လို့ခြိကြိုက်တယ်ဆိုရင်လည်းအဲခြိကြိုက်ချက်တွေမျက်နှာချက်တွေကိုသူတို့အနေနဲ့အချက်လက်တွေစုဆောင်းနေပါတယ်တဲ့ဒါခြိကြိုက်သွားတဲ့ပြည်သူတွေကိုလည်းစုံစမ်းပြီးတော့လေ့လာမှာဖြစ်တယ်လို့တဲ့စီးပွားရေးလုပ်ငန်းရှင်တွေကိုလည်းသူတို့ကမေးမြန်းစုံစမ်းပြီးတော့သူတို့ဘယ်လိုနည်းခြိကြိုက်မျက်နှာဆိုတာတွေကိုပြောပြဖို့သူတို့ဟိုစုံစမ်းနေပါတယ်တဲ့အဲ့ဒီအချက်လက်တွေရလို့ရှိရင်တဲ့သက်ဆိုင်ရာဆိုင်ကျင်လုပ်ထားတဲ့အစိုးရနဲ့အဲ့ဒီတစ်ဆိုင်ကအစိုးရရဲ့ဒီစစ်တော်လေးကိုသူတို့အနေနဲ့ဘယ်လိုလုပ်ဖြစ်နေဆိုတော့မှတ်ချက်ပေးပြီးတော့သူတို့ပြစ်ဖို့ပါပါတဲ့
ဟုတ်ကဲ့အခုဒေါက်ဆန်းစုကြည်ဥဆောင်လက်ညွန့်ပြီးတော့ NLD ကဆောင်ရွက်နေကြတဲ့ဒီလူမှုကွန်ရက်တို့နောက်လူမှုရေးလုပ်ငန်းတွေအကြောင်းကိုရောဆွေးနွေးဖြစ်ပါလားရှင
်လူမှုရေးကိစ္စနဲ့တော့နည်းနည်းပါးပါးလောက်ပဲပြောဖြစ်တယ်ဘာလို့လဲဆိုတော့ဒီနေ့ပြောတဲ့ကိစ္စအဲ့ဒီဆိုင်ကျင်ကိစ္စကိုဒေါက်ဆန်းစုကြည်ကလည်းသူ့အမြင်နဲ့သူ့သဘောထားသူ့ရည်ရည်ချက်တွေပြောပြပါတယ်ကျွန်တော်တို့ကလည်းကျွန်တော်တို့အမြင်ကျွန်တော်တို့သဘောထားတွေပြန်ဆွေးနွေးပါတယ်ကျွန်တော်ပြောပါရဲနိုင်ငံရေးစီးပွားရေးလူမှုရေးဆိုတာအားလုံးချိတ်ဆက်နေတယ်ပေါ့ဗျာအဲ့တည်းကြောင့်မို့လို့ဒါလူမှုရေးကွန်ရက်တို့စီးပွားရေးကိစ္စတွေလုပ်ရမယ်ဆိုတော့အထောက်အကူပေးကိစ္စလူမှုရေးထောက်ပေးကိစ္စတွေလည်းလုပ်ရပါတယ်ဆိုတဲ့အကြောင်းရယ်ဒါနိုင်ငံရေးလုံဆောင်ချက်မှာဒါရယ်လည်းအထောက်အကူဖြစ်တယ်ဆိုတဲ့အကြောင်းရယ်အဲ့လိုတုတ်ချက်နေရမှာလေအားလုံးကဝိုင်းဝန်းပြီးတော့ဒါလက်တွဲလုံချဖို့သူအနေနဲ့ဒါစမ်းလမ်းနေဆိုတဲ့အကြောင်းပေါ့နော်အဲ့ဒါကိုတော့ပြောပါရဲကျွန်တော်တို့ကလည်းဒီမျိုးလုပ်ငန်းတွေမှာလည်းဒေါက်ဆန်းစစ်ကြည်နေနဲ့ကျွန်တော်တို့ပါဝင်ဆောင်ရွက်ကိုကမ်းလမ်းမစဉ်ကျွန်တော်တို့လည်းလက်တွဲလုပ်ဆောင်မှုအသင့်ရှိရဆိုတဲ့အကြောင်းဆိုကျွန်တော်တို့ကမ်းလမ်းစာထဲမှာဒါရေးသားပြဖို့ဒါကြီးဖြစ်ပါတယ
်ပါတီဥက္ကဋ္ဌတူအနေနဲ့ပေါ့လေဒီနေ့တွေ့ဆုံပွဲကိုဘယ်လိုများတုံ့သက်ပါလဲရှင
်အခုဖြစ်သွားတာတော့အများကြီးကျွတ်ရှိပါတယ်ဘာလို့ဆိုတော့ဒေါက်ဆန်းစစ်ကြည်ဆိုတာမြန်မာနိုင်ငံရေးမှာဒါကျွန်တော်တို့ဩဇာအရှိဆုံးလူလေလူလူရဲ့ခလာထောက်ခံမှုချစ်ခင်မှုအားလုံးရထားတဲ့ပုံပို့ဆိုတော့ကျွန်တော်တို့ပါတီကလည်းအများကြီးကျေးဇူးရှိပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်